Welcome to the Voice of America in Burmese.
BNE အတွက်အကင်းဝေးတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မတ်လ2ရက်ညင်ကနေ့မနက်ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 30.40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါနားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ။အာနာသိန်းစစ်တပ်အုပ်ချုပ်ရေးကောင်စီကဆန္ဒပြပွဲတွေဖြိုခွင်းမှုအတွင်းသတင်းသမားတွေဟာအဓိကပြစ်မှတ်ထားခံလာရပါတယ
်။ဒီကောင်လည်းထိလိုက်တာပဲပေချာကတော့ပေါ်လိခံရတာပေါ့များတယ်ပေါ့လေ။ဆိုတော့နောက်တစ်ခုကစိုးကန်တဲ့သတင်းတွေဆိုတာလည်းဒီကျွန်တော်ပြောနေကြတာရှိတာပေါ့လေ။ GDP ကဘာလို့ဆိုလဲပြောနေတယ်ဒီ GDP ကနိုင်ငံမှာတော့ဝင်မပေးတာဘူး။
ဒီအကြောင်းကိုတော့သတင်းတွေပြပြချင်းမကြားခင်မှာနားဆင်ရဖို့ရှိပါတယ်။အဲ့ဒီအကြောင်းနဲ့အတူမြန်မာနိုင်ငံတလွှားကအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေ KNU နဲ့မြန်မာစစ်တပ်ကြားစီးရေးတင်းမာမှုစတာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပါလိမ့်မယ်ခင်ဗျာ
။အင်္ဂါနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆုကြည်ကိုချက်ချင်းပြန်ပြီးလွှတ်ပေးတောင်းဆိုမှုအပါအဝင်မြမအရေးဆွေးနွေးဖို့အတွက်ဒီကနေ့အင်္ဂါနေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအထူးအစည်းအဝေးပြန်ကျင်းပဖို့ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကတင်းလာနေမှာပြောပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးကိုအွန်လိုင်းကနေကျင်းပမှာဖြစ်ပြီးဒီအစည်းအဝေးမှာမြမစစ်အာဏာပိုင်တွေရဲ့ကိုယ်စားလှယ်ဘာတွေပြောကြမယ်ဆိုတာကိုနားထောင်ကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကထွက်တော်မှာပြောကြားခဲ့တာပါမြမစစ်အာဏာပိုင်တွေအနေနဲ့လူသေးစေတဲ့လက်နက်တွေကိုမသုံးဖို့တောင်းဆိုလိုက်တဲ့အပြင်နောက်ထပ်သွေးမြေကြတာအကြမ်းဖက်တာနဲ့တည်ဆုံးတာတွေမဖြစ်အောင်အခြေအနေကိုချက်ချင်းထိမ့်ဖို့လည်းပြောပါတယ်ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပြည်သူအ ਨੇ ဆုံး18ယောက်ထဲမှနေတင်းရင်းတွေကတည်ဆုံးခဲ့ရပေမဲ့တနည်းလာနေမှာမြန်မာပြည်သူတွေဆက်လက်ချီးတက်ဆန္ဒပြနေကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီရဲ့ကုပြောင်းမှုလမ်းကြောင်းပေါ်ပြန်ရောက်လာဖို့အပအဝင်နိုင်ငံတွင်းနိုင်ငံရေးပြဿနာအတွက်ရှိရှိအပြေရှာဖို့တွစ်ဆုံဆွေးနွေးကြဖို့လဲဝန်ကြီးဗီဗျန်ကတိုက်တွန်းပါတယ်။ဒါကိုသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့ဖန်ဆီးထားတဲ့နိုင်ငံချင်းသားတွေကိုအမြန်လွှတ်ပေးမှသာစတင်နိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီဟာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဝီနိုင်းနဲ့အတူမြန်မာစစ်တပ်ရဲ့စီမံခန့်ခွဲရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခန့်ထားတဲ့ဥဝနာမောင်လင်းနဲ့ဘန်ကောက်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးခရက်ကတနိုင်ငံလုံးတိုက်တာနဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲပြီးဖမ်းဆီးထိန်းသိမ်းတဲ့အထက်မှာကျန်းမာရေးလုပ်သားတွေပါနေတာအတွက်စိုးရိမ်ကြောင်း WHO ကပ္ပကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ We're also concerned about the reported arrest of health workers in Myanmar.
မြန်မာနိုင်ငံမှာကျန်းမာရေးလုပ်သားတွေကဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်စိုးရိမ်ကြောင်းနဲ့ဒီလိုဖမ်းဆီးတာဟာ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအတွက်တည်ရောက်မှုတွေရှိနိုင်တယ်လို့တခြားမရှိမဖြစ်လိုအပ်တဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုပါထိခိုက်စေနိုင်တယ်လို့ပြောထားတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်အားခံတဲ့ CDM လှုပ်ရှားမှုကိုကျန်းမာရေးဝန်ထမ်းတွေကနေစတင်ခဲ့တာဖြစ်ပြီးဆရာဝန်နဲ့ဆေးဘက်ဝန်ထမ်းအများပြားဟာဆန္ဒပြပွဲမှာထိခိုက်ဒဏ်ရာရသူတွေကိုတွားရောက်ကူညီနေကြတာဖြစ်ပါတယ်။ဆန္ဒပြပွဲတွေအတွင်းအဖမ်းခံတဲ့ဆေးဝန်ထမ်းအများပြားရှိနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။စစ်တပ်အာဏာမသိမ်းခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်ပါစေဖို့လူစုလူဝေးမလုပ်ဖို့တားမြစ်မှုတွေချထားပေမဲ့အခုချိန်မှာတော့ဒီကာယောဂါကိုဂရုမစိုက်ဖဲလမ်းတွေပေါ်ထွက်ဆူဝေးဆန္ဒပြမှုတွေနေ့စဉ်ပြုလုပ်နေတာဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းမှာတော့မြန်မာနိုင်ငံမှာအခုချိန်ထိဒီယောဂါကူးစက်သူ34,000ကျော်ရှိပြီးသေဆုံးရသူက3,199ယောက်ရှိကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးသူပေါင်း3,000ကျော်ရှိပေမဲ့ဆေးဘက်လျှောင်ထိုးနှံပေးသူဘယ်နှယောက်ရှိတယ်ဆိုတာမသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိန္ဒိယကလာတဲ့ AstraZeneca ဆေးထိုးနှံပေးနေတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးထိုးနှံမှုအခြေအနေကိုပြည်ပြည်စုံစုံမသိရဘဲဖြစ်နေတာပါ။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအလုတ်ကင်ဓာတ်မှုခီးသွားလာမှုအတွက် COVID-19 ကင်းရှင်းကြောင်းမကြခင်ကစမ်းသပ်ထားသူဓာတ်မှုကာကွယ်ဆေးထိုးထားသူတွေကိုသာနိုင်ငံကူးလက်မှတ်ထုတ်ပေးဖို့စီမံဥပဒေကိုအဆုံးပြုဖို့ရှိတယ်လို့ EU အကြီးအကဲကပြောပါတယ်။ဒါကိုဒီလနှောင်းပိုင်းလောက်မှာတင်ပြဖို့ရှိပြီး green pass လို့ခေါ်တဲ့လက်မှတ်ထုတ်ပေးဖို့လုပ်တာဟာ EU ဖွဲ့ဝင်နိုင်ငံတွေအတွက်ခီးသွားလုပ်ငန်းပြန်ထူထောင်ရေးမှာအထောက်အကူရစေဖို့ဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကသူ့ Twitter ကပြောပါတယ်ဒီလိုလက်မှတ်ထုတ်ပေးဖို့အတွက်ပြီးခဲ့တဲ့သတင်းပတ် EU ညီလာခံမှာပထမဆုံးဆွေးနွေးခဲ့တာပါသုံးလအတွင်းဒီလက်မှတ်ထုတ်ပေးနိုင်ဖို့လည်းခန့်မှန်းထားပါတယ်။အီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာသဘောတူညီချက်အတွက်ဆွေးနွေးပွဲတွေပြန်ပြီးမဆခင်အမေရိကန်ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်အစိုးရအဖွဲ့ချမှတ်ခဲ့တဲ့အရေးယူကြံခန့်မှုတွေကိုအရင်ဖော်ရှားပေးဖို့အီရန်ကတနင်္လာနေ့မှာထပ်မံတောင်းဆိုပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆိုက်ခပ်တီဇဒီကတနင်္လာနေ့တဟီရန်သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။အီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်နေတဲ့ပူးတွဲအလုပ်အဖွဲ့JCPOA ဒါမှမဟုတ်2015သဘောတူညီချက်ပြန်ပြီးအသက်ဝင်လာအောင်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဌာနပြောခွင့်ရကတနင်္လာနေ့တုန်းကလည်းအလားတူပြောကြားခဲ့တာပါအမေရိကန်သမ္မတအင်မီပြောခွင့်ရကတော့အီရန်ရဲ့ပြောကြားမှုတွေစိတ်ပြေရာကြောင့်တနင်္လာနေ့မှာပဲပြောပါတယ်ဒါပေမဲ့ JCPOA အဖွဲ့အလုပ်ပြန်ပြီးစနိုင်အောင်အဓိပ္ပာယ်ရှိတဲ့တန်တမာရေးနည်းလမ်းတွေနဲ့ပြန်လုပ်ဖို့အတွက်အမေရိကန်ဘက်ကအသင့်ရှိကြောင်းပြောပါတယ်
The Voice of America, VOA. မြန်မာနိုင်ငံမှာဆင့်အာနာသိမ့်မှုအတွက်ကုလသမဂ္ဂဘက်ကအတက်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးချုံမိုးထွန်းနဲ့ပတ်သက်ပြီးအပြောင်းအလဲတစုံတရာမရှိသေးကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်။တနင်္လာနေ့ပါပဲကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတမ္မတ်ကြီးလင်ဒါထောမတ်စ်ဂရင်းဖီကလည်းတမ္မတ်ကြီးဦးချုံမိုးထွန်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။We have not seen any official evidence that are
သူကိုရာထူးကဖေရှားကြောင်းတရားဝင်အထောက်ထားဒါမှမဟုတ်လဲပန်ကြားချက်ကိုမတွေ့ရသေးပါဘူးအခုချိန်ထိတော့သူကမြန်မာအစိုးရရဲ့ကိုယ်စားလှယ်ဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကသတင်းထောက်တွေအမေကိုဖြေကြားခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းတာကိုနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအတီအလင်းဆန့်ကျင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကိုယာရုကထုတ်ပယ်ကြောင်းစစ်တပ်ကဖွဲ့ထားတဲ့အုပ်ချုပ်ရေးကောင်စီကကြေညာထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာခန့်အပ်မှုတွေနဲ့ပတ်သက်လာရင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credentials Committee မှာဆွေးနွေးဆောင်ရွက်ရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Steven Dujeris ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Christine Shana Bagana ကမြန်မာနိုင်ငံတွင်းကသက်ဆိုင်သူအားလုံးနဲ့ဆက်လက်ဆွေးနွေးဆောင်ရွက်နေပါတယ်လို့လည်းပြောခွင့်ရကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ပြည်သူတွေရဲ့စန္ဒနဲ့အညီနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေရင်းနဲ့စစ်တပ်အာဏာပိုင်တွေဘက်ကအခုလုပ်ရက်တွေကိုပြန်လည်ရုပ်သိမ်းရမယ်ဆိုတဲ့သတင်းစကားမျိုးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတညီတညွတ်ထဲရှိစေဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလိုလားနေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတနင်္လာနေ့မှာပြောဆိုထားပါတယ်ရှင်မြန်မာဆင်အာနာသိမ့်မှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်ဒဏ်ခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘူရိုကတနင်္လာနေ့မှာပြောပါတယ်။လူတွေတေဆုံးရမှုဟာဆိုရင်ဆင်အာနာသိမ့်ပြီးနောက်ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေအပေါ်ပို့ပြီးတော့ဖြိုခွင်းလာတာရဲ့ရလဒ်ဖြစ်တယ်လို့လည်းအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We are preparing.The additional actions to impose further costs.
ဆီယာနာသိမ့်မှုနောက်အခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုနောက်ထပ်အရေးယူနိုင်ရေးပြင်ဆင်ဆောင်ရွက်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းတွေအတွင်းပိုပြီးထုတ်ပြန်ပေးနိုင်ဖို့မျှော်လင့်တယ်လို့အင်ဂျီရောပြောခွင့်ရကပြောခဲ့တာပါ။အရက်သားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူမှုကိုဆီယာနာသိမ့်မှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးစစ်တပ်ဘက်ကအာဏာဆွန့်ဖို့ပြောဆိုထားပါတယ်။ဆီယာနာသိမ့်မှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ထားပါတယ်။ မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနီးကြရွေးကောက်ခံအစိုးရကိုအာဏာပြန်မအပ်ဖဲဒီအတိုင်းဆက်လုပ်နေမယ်ငြင်းချစွာဆန္ဒပြသူတွေကိုအကြမ်းဖက်နေမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကထပ်မံအရေးယူမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေရဲ့မေးခွန်းကိုဖြေကြားခဲ့ပါတယ်ဒါအပြင်
Matt, as far as I know, the NLD is still the internationally recognized government of Burma.
အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တင်းနယ်လာနေ့ကလုတ်တဲ့ American နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းဆရာနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုအတွင်းဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရမှုအပေါ်ဂျာမနီအစိုးရကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပြီးဂျာမနီဆရာမြန်မာတပ်အမတ်ကြီးကိုလည်းတင်းနယ်လာနေကဆင့်ခေါ်ပါတယ
် Die jüngste Entwicklung dort ist bestürzend
ငင်းကျဲစွာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကကြီးစံအစ်စ်တွေနဲ့ပြစ်ခတ်တာကြောင့်ဆန္ဒပြသူအတော်များများတေဆုံးဒဏ်ရာရပါတယ်။ငင်းကျဲစွာဆန္ဒပြသူတွေတေကြေဒဏ်ရာရတဲ့အချိန်အင်အားသုံးအကြမ်းဖက်ဖြိုခွင်းမှုကိုစင်ကြေပေးအကြောင်းပြလို့မရပါဘူး။ဂျာမနီပြည်ထောင်စုအစိုးရဘက်ကအပြင်းထန်ဆုံးကန့်ကွက်ရှုတ်ချပါတယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနကမြန်မာတပ်အမတ်ကြီးကိုတင်းနယ်လာနေမှာဒီကိစ္စနဲ့ပတ်သက်ပြီးဆင့်ခေါ်ပြောဆိုခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရခရစ္စတိုဖာဘာဂါကလည်းသတင်းစာရှင်းလင်းခဲ့ပါတယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေတာတွေရပ်ဖို့လူခွင့်ရေးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လည်းဂျာမနီကတောင်းဆိုပါတယ်ဒါပြင်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်ဖန်ခံထားရတဲ့ထိတ်တန့်နိုင်ငံရေးသမားတွေကိုချက်ချင်းပြန်လွှတ်ပြီးဥပဒေကိုလေးစားလိုက်နာကြရမယ်လို့လဲဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းခဲ့ပါတယ်ရှင်မြန်မာနိုင်ငံဆရာနာသိန်းအဖွဲ့တွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ရော့ဖ်ကတင်းနယ်လာနေမှာပြောပါတယ်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဆန္ဒပြသူ20ကျော်တေဆုံးခဲ့ရပြီးနောက်တနေ့တင်းနယ်လာနေမှာပဲဝန်ကြီးရော့ဖ်ကအခုလိုပြောတာဖြစ်ပါတယ်
Well, our message is very clear, particularly after what we've seen over the weekend.
အတိုက်အခံနိုင်ငံရေးသမားတွေသတင်းတောက်တွေနဲ့ဝေဖန်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လုပ်ရက်တွေကိုအဆုံးသတ်ရပါမယ်။အာဏာသိမ်းစစ်အဖွဲ့အနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့လိုအပ်တယ်လို့ပဲဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်စေနိုင်မဲ့နည်းလမ်းမျိုးကိုစပြီးစဉ်းစားသုံးသပ်ဖို့လည်းလိုအပ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။မြန်မာဆရာနာသိမ့်မှုနဲ့ပတ်သက်ပြီးစစ်တပ်အစ်စ်မြင့်အရာရှိ20ကျော်ကိုဗြိတိန်ကတန်းခတ်အရေးယူထားပြီးဖြစ်ပြီးမြန်မာစစ်တပ်ပိုင်းလုပ်ငန်းတွေရဲ့စီးပွားဘက်တွေကိုပါသုံးသပ်နေတာဖြစ်ပါတယ်ရှင်ဆရာနာသိမ့်မှုကိုစန့်ကျင်တဲ့တနင်္ဂနွေနေ့နိုင်ငံတော်ဆန္ဒပြပွဲတွေအတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်ရိုက်နှက်မှုတွေကြောင့်လူ20ကျော်သေဆုံးအများအပြားဒဏ်ရာရခဲ့ပေမဲ့လည်းတနင်္လာနေ့မနက်ပိုင်းလဲနိုင်ငံတော်လမ်းမော်အတွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်ရဲနဲ့စစ်တပ်ဘက်ကမျက်ရည်ယိုပုံတုံပြီးတော့ဖြိုခွင်းပါတယ်
။ဒီမကောင်းဆိုးဝါးခစ်ကြီးကိုကျွန်တော်တားရခစ်ကိုမတည်ဝါချင်ဘူး။အဲ့တော့ကျွန်တော်တို့ပဲခံလိုက်မယ်။သူတို့ရောမခံစေချင်ဘူး။အဲ့တော့အဓိကတစ်ချက်ပြီးတော့မနေ့ကအကြုံဝါတဲ့ဒီကိုတူရဲကောင်းတွေအတွက်ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပ
ါသတင်းတောက်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေလည်းရှိပါတယ်ဗိမ့်မြို့မှာ DBB သတင်းတောက်တအုပ်ကိုညပိုင်းအကြမ်းဖက်ဖမ်းဆီးဖို့ကြိုးစားတာမှာသတင်းတောက်ကဖြစ်စဉ်ကိုလူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာကိုလည်းမြင်တွေ့ခဲ့ရပါတယ
်မို့အကြမ်းဖက်နဲ့လေဗျာခင်ဗျားတို့မို့အေးစစ်စစ်ပြောရင်လာမယ်လေဗျာမို့အေးစစ်စစ်ပြောရလေခင်ဗျားတို့အစ်စင်လာမယ်ခင်ဗျားတို့ဘာကြောင့်လဲပြောလာမယ
်မြို့ကြီးတွေတင်မဟုတ်ဖဲနေဒေသတွေကသတင်းထောက်တွေလဲဖမ်းဆီးခံရပြီးတရားစွဲဆိုခံရမှုတွေရှိနေပါတယ်တချို့ဖမ်းဆီးကံသတင်းထောက်တွေကိုတော့ဘယ်မှာဖမ်းဆီးချုပ်နှောင်ထားတယ်လဲဆိုတာမသိရပါဘူးဆန္ဒပြမှုတွေအတွင်ဖမ်းခံထားရသူတွေရှိသလိုသတင်းမရပဲပျောက်ဆုံးနေသူတွေလည်းရှိနေပါတယ
်အလ္လာဟူအက်ဘာအလ္လာ
တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်တနက်နယ်ပြစ်ခတ်ခံရမှုကြောင့်တေဆုံးခဲ့ရသူတချို့ကိုလည်းတင်းနှင်းလာနေမှာတကြိုခဲ့ကြသလို သူတို့တည်ဆုံးခဲ့တဲ့နေရာတွေမှာလည်းအောက်မေတ္တိယဂုံပြုခဲ့ကြပါတယ်ဖန်းခံထားတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုတော့တနင်္လာနေ့ကနေပြည်တော်ဇဘူတိရိမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ရုပ်ထုတ်ပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကိုထတ်တိုးအမှုနှစ်ခုသမရဥဝင်းမြင့်ကိုနောက်ထပ်အမှုတစ်ခုနဲ့ထတ်တိုးဆွဲဆိုလိုက်ပါတယ်ရှင် Direct from Washington The Voice
of Americaအင်္ဂါနေ့မနေ့ခင်းထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းရှင်တွေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကရောဒီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှဆရာနာတင်ထားတာကိုစန့်ကျင်တဲ့မြန်မာပြည်တွင်းဆန္ဒပြပွဲတွေဟာနေကင်းဘက်တွေမှာသာမကပဲပုံမှန်144အမိတ်ထုတ်ပြန်ထားတဲ့ညဘက်မှာပါရန်ကုန်ကမြို့နယ်တချို့မှာစတင်လှုပ်ရှားလှုပ်ဆောင်လာကြတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ခင်ဗျာအခုကြားနေရတဲ့အတန်တွေကညမထွက်ရအမိတ် 144 ထုတ်ပြန်ထားခြင်းမှာတံမွေမြို့နယ်ရက်ွက်တချို့ကလမ်းမရမ်းဘေးဝဲရမှာရှိတဲ့တိုက်ခန်းတွေပေါ်ကနေည9နာရီကျော်10နာရီကြားဝန်းကျင်ကျွေးကြော်ဆန္ဒပြနေတာဖြစ်ပါတယ်မြန်မာပြည်သူတွေဟာနေကင်းဘက် NLD ကြားမှာပင်ပန်းကြီးစွာဆန္ဒပြကြသလိုညဘက်8နာရီရောက်တိုင်းလဲတံပုံးတီဆန္ဒပြသူတော်များများရှိနေတဲ့ကြားကအခုလိုညဘက်ဟီကျွေးဆန္ဒပြတာတွေကိုတင်းငွေတွေတင်းလာညတွေမှာစားလုလာကြတာဖြစ်တယ်လို့ဗဟန်းမျိုးကန်တူကရှင်းပြပါတယ
်ကျွန်တော်တို့ဗဟန်းနဲ့ဂျာမွေကဟိုနေဇာချင်းလိုက်ကတ်နေတယ်လေအဲ့တော့ကျွန်တော်တို့နဲ့ကတ်နေတဲ့ဂျာမွေဘက်အချမ်းမှာလေ144ထုတ်ပြန်လာတဲ့အချိန်ဒီမှာပါကုညာဘက်ဒီပေါ့နော်တိုက်ပေါ်ရရင်ဟောဒီအတန်လေးနဲ့တိုက်တိုက်ကရင်ခုអော်လိုက်တယ်ဆိုရင်အကျွေးကြော်တယ်နေပေါ့ကျွေးကြော်တယ်နေပေါ့ကျွေးကြော်တယ်နေអော်ကြတာပေါ့နော်အဲ့ဒါဆိုတော့ခုနနေချင်းနေချင်းနေမဟုတ်တော့ဘူးပေါ့နော်ဒီညာပိုင်းနေမှာပါဒီအာနာရှင်ရဲ့ဖြစ်ဆိုးရတဲ့အမိတ်နေကိုမနာခံတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဆန္ဒပြနေကြတာပေါ့နော်ဆန္ဒဖော်ထုတ်နေကြတာပေါ့အဲဆန္ဒဖော်ထုတ်နေကြတာကတော့ဟိုဘယ်သူမှမလာပြီးတော့တားဆီးတဲ့အေးအေးယူမှုစုံတရားတော့အခုချိန်ကြီးပါမတွေ့ရဘူးပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွင်လမ်းမရီပေါ်အတွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေပြစ်ခတ်ရကအနည်းဆုံးလူ30ဝန်းကျင်သေဆုံးခဲ့တာပါဒါကြောင့်ထိခိုက်ကြဆုံးမှုနည်းရအောင်ပြည်သူတွေဘက်ကနီလန်းပြောင်းလာပုံရတယ်လို့ဗဟန်းမျိုးကန်ကသုံးသပ်ပါတယ
်ဒီကျွန်တော်တို့ဘက်ကဟိုဆန္ဒပြတဲ့အခါမှာအခုဒီလိုလူတွေထိခိုက်ဒဏ်ရာရတာတွေမဖြစ်အောင်ဆုံးရှုံးနေတာမှုတွေမဖြစ်အောင်ပေါ့နော်ဒီဥစ္စာကိုဥဆောင်ပေးနေတဲ့လူတွေရဲ့ဥနာကြေကြာချက်တွေလည်းရှိတယ်ပေါ့နော်အဲ့ဒီအခါကျတော့လူတွေကထိခိုက်မှုတွေလဲအောင်ဆိုပြီးတော့နော်နေရင်းနေလဲဆိုလို့ရှိရင်လည်းကိုလမ်းတွေထိတ်ပါပေါ့နော်ဟိုထိုင်ပြီးတော့ပေါ့အုပ်စုလိုက်အုပ်စုလိုက်အုပ်စုလိုက်အဲ့လိုမျိုးဆန္ဒပြနေကြတာပေါ့နော်ပေါ်ထုတ်နေကြတာအဲ့တော့ကြည့်ရတာကတော့မနှက်ပြန်လောက်ကရင်စပြီးတော့တိတ်ထွက်ကြမဲ့ပုံစံတော့မတွေ့ရဘူးပေါ့နော်လေလေပဲမှလည်းကိုမီနီသက်ဆိုင်ရာလမ်းတွေထိတ်ပြီးမှအဲလိုဆန္ဒပြမဲ့ပုံစံမျိုးတွေတော့တွေ့နေရတယ်။အဓိကကတော့ဟိုဆန္ဒပြပြည်သူလူထုကထိခိုက်နေတာမျိုးတွေမရှိအောင်အဲလိုပုံတံပြောင်းလာတဲ့သဘောပါပဲ
။ဆန္ဒပြပွဲတွေဟာအရှိန်ကျသွားမှာမဟုတ်သေးဘူးဆိုတာဂျန်စီလို့ခေါ်တဲ့မျိုးဆက်သစ်တွေရဲ့စိတ်အင်အားနဲ့လှုပ်ရှားမှုကိုမြင်နေရတယ်လို့ဗဟန်းမျိုးကန်ကရှင်းပြပါတယ
်။တစ်ဖက်နဲ့တစ်ဖက်အခုလိုဖြစ်နေကြတဲ့အချိန်မှာလူလူဘက်ကလည်းအလျှော့ပေးမဲ့အခြေအနေမျိုးကိုလုံးလုံးမတွေ့ရသေးဘူးပေါ့နော်။တစ်ဖက်ကလည်းသူတို့ရဲ့အရေးကြီးဆောင်ရွက်မှုကိုဘယ်လောက်အတိုင်းဓာတ်ပြီးဆက်လုပ်မလဲဆိုတာကတော့အနေနဲ့အချိန်တော့ယူကြအောင်မဖြစ်နဲ့။အဲ့တော့ဟိုလူလူဘက်ကတော့ဒီပွဲမှာတော့ဒီဆရာနာရှင်စနစ်ကိုအမြင့်ပြုတ်အောင်တိုင်းမယ်ဆိုရရွေးချက်ကတော့ဒါတနိုင်ငံလုံးတိုင်းတာနဲ့ရှိနေတယ်ပေါ့နော်အဲ့တော့ဆန္ဒပြမှုတွေကတော့တော်တော်နဲ့ပြီးနိုင်အောင်မဟုတ်ဘူးပေါ့နော်ကျွန်တော်တို့ဟိုတုန်းက88တို့ဘာလို့ချီတီနေတဲ့အရန်ကိုကွာခြားသွားပြီပေါ့နော်ဒီတပွဲမှာကတော့ generation ရဲ့ပေါ့နော်ဒီ Gen Z လေးတွေကပွဲသိမ်းတိုက်ပွဲအောင်ပွဲခံမယ်လို့ပဲကျွန်တော်ယူဆတယ်ဟောဆရာနာရှင်စနစ်ကိုအမှုချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆနေတယ
်ညမထွေရအမိထုတ်ထားခြင်းအတွင်းရန်ကုန်မြို့နယ်အခြားမြို့ကြီးတွေမှာစစ်တပ်နဲ့ရဲကညဘက်ကင်းလှည့်နေတာပါ။ဒါပေမဲ့လည်းရန်ကုန်မြို့နယ်အတော်များများကရက်ွက်တွေမှာတော့ ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့လမ်းညွှန်ချက်အတိုင်းဂျာကာလာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေစတင်ဖွဲ့စည်းထားကြပြီးကိုရက်ွက်ကိုကင်းဆောင်နေကြတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာဗီယိုရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုသောတာရှင်တွေအခုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကချင်နဲ့မွန်ပြည်နယ်ဘက်ကတပိတ်အခြေအနေကိုလည်းပြောပြကြပါတယ်နေ့စဉ်ရက်ဆက်ဆနပြပွဲတွေဆက်ဖြစ်နေတဲ့အထက်ကချင်ပြည်နယ်မြစ်ကြီးနားမှာတော့စိုက်ကယ်စီးပြီးဆနပြကြသူတွေကလူတယောက်ဖမ်းဆီးခံရတယ်လို့မော်လမြိုင်မြို့မှာလည်းဆနပြပွဲတွင်ဖမ်းဆီးခံရတာတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာပါ
ကချင်ပြည်နယ်မြို့တော်မြစ်ကြီးနားနဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့ဆန္ဒပေါ်ထွန်းမှုမှာမနေ့ကလောက်အင်အားမများပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့စားဆီးမှုတွေကတော့ရှိနေတာပါဒီကနေ့မြစ်ကြီးနားမြို့ဆန္ဒပြပွဲမှာတော့လူငယ်တွေမော်တော်ဆိုင်ကယ်စီးနှင်းဆန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့စားဆီးမှုအတွင်းလူတယောက်ဖမ်းခံခဲ့ရတယ်လို့ဆန္ဒပြခေါင်းဆောင်သူကပြောပါတယ
်နောက်ဆုံးအချိန်ကတော့ကျွန်တော်တို့ဆိုင်ကယ်နဲ့စီးတန်းလေးလေးသာရှိတယ်ဆိုင်ကယ်နဲ့ပဲဆန္ဒပြတယ်ပေါ့ဗျာအဲဒီဟာကိုရဲရဲအီစီကားနဲ့ဆိုင်ကယ်နဲ့လိုက်ပြီးမှလေးကားနဲ့ပြစ်တယ်ကားနဲ့လိုက်တိုက်တယ်ဖန်စီကားကတော့ဒီကီကားတကြီးကဒီလူတွေကတယောက်ကအဲ့မှာဟိုရဲတွေကလိုက်ပြီးတော့ကားနဲ့လိုက်တိုက်လို့မိကောနဲ့ပြစ်လို့မလို့ဆိုတော့စနာကြတဲ့လူတွေကြားထဲမှာဆိုတော့ကြားဝင်ပြီးခံပေးလိုက်တာကားနဲ့အဲ့ဒီဟာတော့ရဲတွေကအမှုဖွင့်မဲ့ဆိုမှတော့ဟိုလော်ကမှတ်နေမှာတော့နေရတယ်မှတ်နေရခါပ
ါမနေ့ကပြည်ကြီးနားမြို့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးစင်နဲ့ပြစ်ခတ်နိုင်နေမှုကြောင့်လူငန်းဦးသိခိုက်တန်ရာရရှိခဲ့သလို80ကျော်ဖန်စီထိမ့်ထိမ့်ခံခဲ့ရပါတယ်ဖန်စီချင်းခံရတဲ့သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကနေညှိနှိုင်းမှုကြောင့်လူ80ကျော်ပြန်လည်လွတ်မြောက်ခဲ့တယ်လို့ PCG ကဥလမိုင်ကွန်ဂျာကပြောပါတယ
်။ဒီနေ့ဖန်သွားတဲ့သူတွေပြန်လည်လွတ်မြောက်ဖို့လွတ်ပြေးဖို့အတွက်ကျွန်တော်တို့လည်းဒီမှာစီမံကောင်းစီဆိုရဖွဲ့ဆိုပြီးအဲ့ဒါကိုကျွန်တော်တင်ပြရမယ်။ဒီနေ့တက်သက်ဆိုင်ရာဟိုပြအကောင်းချာဒီမှာမနေ့ကပြန်လွတ်ပြေးလာတာ။အဲမနေ့ကအလုံး84ရောက်လွတ်လာတယ်တွေ့ရတယ်။သူတို့သိရတော့ကိုရလို့ပြတာတော့ပြော
မြကြီးနားပါဝင်တခြားမိုးညင်းဘူတာအိုစတဲ့မြို့တွေကအရေးခင်းကာလတွင်အဖမ်းခံရတဲ့သူတွေပြန်လည်လွတ်မြောက်လာဖို့ဆက်လက်ညှိနှိုင်းနေစေလို့ဥလမိုင်ကွန်ဂျာကဆိုပါတယ်။အလားတူမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့ဆန္ဒဖော်ဆုပ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေရှိနေခဲ့တယ်လို့ကြောင်းတန်းတပိတ်ကောင်းဆောင်သူကပြောပါတယ်
။ဒီနေ့ကတော့ကျန်ခွန်ဆုပ်စဲလိုပုံစံမျိုးသဘောမျိုးပါပဲ။ကျွန်တော်စိတ်တိုက်ကြီးမပြေကြဘူး။ပြီးတော့လမ်းကြောင်းတွေနဲ့တကူးတကိုင်းမသွားကြဘူး။ဟုတ်ကဲ့ဒီနေ့ရတယ်ပြည်သူလူမျိုးပြရတဲ့သဘောပဲရှိတာဗမာလည်းပြကမှုမရှိပါဘူးဒီနေ့ရတော့ခန်းခံရတယ်ကြာရှင်မြိုင်ပြည်ကြီးမှာပေါ့နော်ထိုင်တဲ့လူတွေဆိုတာဒီ9ရက်ထက်မနေတော့ခန်းခံရတယ်ရှိပါကြာ
မနေ့ကမော်လမြိုင်မြို့တွင်ဆန္ဒပြမှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးသနတ်သူနဲ့တပိတ်ဖြိုခွင်းမှုတွင်လူသူဦးသေဆုံးခဲ့ပြီးအများပြားတန်ရာရရှိခဲ့တယ်လို့အဆိုပါចောင်းသားတပိတ်ခေါင်းဆောင်သူကပဲဆက်ပြောပါတယ်
ဒီရောက်ပြီးဆုံးမှုကတော့တရားပေါ့နော်ဒီလိုသူအာဒီဝါချပါနော် excellence ဆိုတော့ excellence ဆိုတာနဲ့အာဒီဝါချတယ်နောက်တရားကတော့ထက်ထိတာကတော့အခြေအနေကတော့ပြောလို့မရဘူးပေါ့နော်ခြေကိမ်းကတော့30ကျော်40လီပါအားလောက်ခြေကိမ်းမှုဖြစ်တယ
်မနေ့ကတနင်္ဂနွေလောအတိုင်းတာနဲ့ဇန်နပြသပေးမှောက်ခဲ့ရမှာရန်ကုန်မန္တလေးမုံရွာမော်လမြိုင်သဝယ်မြို့တွေကသပေးစစ်ကြောင်းဖြိုခွင်းခံရမှုမှာအနည်းဆုံး20ဦးသေဆုံးမှုရှိခဲ့ပါတယ်ခင်ဗျာ
ကချင်ပြည်နယ်မွန်ပြည်နယ်ဘက်ကဇန်နပြကြတဲ့အခြေအနေအဖမ်းဆီးတွေနဲ့ပြန်လည်လွတ်မြောက်လာမှုစတာတွေကို VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့သွားတာပါအခုလိုမျိုးအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအကြမ်းဖက်ဖြိုခွဲမှုအတွင်းသတင်းတောက်တွေကိုအဓိကပြစ်မှတ်ထားနှိမ်နင်းနေကြောင်း Burma Associated Press BAP မြန်မာသတင်းမီဒီယာအဖွဲ့ကတင်းနာနေကထုတ်ပြန်ပါတယ်ဖန်စီခဏရတဲ့သတင်းတော့30နီးပါးကိုချက်ချင်းပြန်လှုပ်ပေးရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ကိုလည်းအဲ့ဒီ BAP အဖွဲ့ကတိုက်တွန်းလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပ
ါဖေဗူလာ1ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေမှာသတင်းယူနေကြသူတွေဓာတ်ပုံဗီဒီယိုသတင်းတော့တွေကိုစစ်တပ်ကပြစ်မှတ်ထားနှိမ်နင်းနေတဲ့အခြေအနေကိုတော့BAB အဖွဲ့ရဲ့ပြောခွင့်ရကအခုလိုပြောပြပါဗျာ
။တခြားနိုင်ငံမှာဆိုရင်ဆန္ဒပြတဲ့လူတွေရှိမယ်။ဒီဘက်ကဒီနှိမ်နင်းတဲ့ရဲတွေရှိမယ်။ပြုခွင့်တဲ့ရဲတွေရှိမယ်။ဆိုတော့ဒီကြားထဲမှာဒီသတင်းတွေယူနေတဲ့အခါမှာဒီနောက်ပြည်ရဲ့ဟိုကအထက်ကဏ္ဍအရေးကြီးတဲ့နောက်ဒီသတင်းတွေပြီးဖို့ဒီဖန်ဆီးတာတွေမလုပ်ဘူးပေါ့နော်။ဆိုတော့ဒီမှာနိုင်ငံမှာကျတော့ဘယ်ဟာမှပုံလေးမှတ်ယူလို့မရဘူး။အာကျွန်တော်တို့က အချိန်မီးဆက်ခံရနိုင်တယ်။နောက်ဒီနောက်ပိုင်းမှာလည်းသူကကျွန်တော်တို့ဒီနောက်တွေကိုပြင်မှတ်ထားပြီးတော့ဖမ်းတယ်လို့မျိုးလုပ်လာတယ်တော်တော်များတွေ့ရတယ်ပေါ့နော်။ရှိတယ်ပေါ့။ဒီလူတွေကဒီတင်းတော့တွေကငါတို့တင်းတွေရေးနေတာပဲ။ဒါပေမဲ့တပ်ပုံတွေကိုရိုက်ပြီးတော့ဒီမီဒီယာတွေကိုတင်သူတွေတိအောင်လုပ်နေတာပဲဆိုတဲ့ဟာမှာသူတွေကတင်းတွေကအကောင်းဆုံးတွေကများတဲ့အခါကျတော့ကျွန်တော်ကလည်းဒါပြင်မှတ်တွေအဖြစ်ဖြစ်လာပေါ့လေ။ဆိုတော့နောက်ပိုင်းမှာကျွန်တော်တင်းတော့တွေကဘာတွေတွေ့လာလဲ၊ဘာတွေဖြစ်လာလဲဆိုတော့ဥပမာကျွန်တော်ပထမဆုံးကဒီတင်းတော့မှန်တွေ့အောင်ဒီ chance ကိုဒီစားလာပါတယ်အုတ်ထုတ်တွေဒီအတုံးတော်တွေကျွန်တော်တုံးတယ်ပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျွန်တော်အဲ့ဟာကိုပြန်ဖြုတ်လာမယ်သဘောရှိလာတယ်ပေါ့နော်အဲ့လိုမျိုးလည်းပြန်ဖြုတ်ဖို့ပြောနေရမယ်မလုပ်နိုင်ရတယ်ပေါ့လေဒါဆိုတော့ပြင်မှတ်ထားကြံပြီးတော့လို့ပေါ်လွင်ထင်ရှားမယ်ပြင်မှတ်ထားမှာပဲဆိုတာမျိုးကျွန်တော်တွေ့လာမျိုးရှိတဲ့ခါကျတော့နောက်နေ့တော်မှအပြင်ဆက်တဲ့ခါကျရင်ဒီဟာကိုဖြုတ်ရမလားတက်ရမလားသဘောကိုစဉ်းစားနေရပေါ့နော်ပြုပြီးစဉ်းစားဖြစ်နေတယ်ဒီကလို့ရှိနေတယ်ခင်ဗျဟုတ်ဒါအရင်ဆိုရင်အခြေအနေပါအဖမ်းခံရပြီဆိုရင်ကျွန်တော်အလုပ်ဆက်လုပ်လို့ရမှာမဟုတ်တော့ဘူးဆိုတော့အဖမ်းမခံဘူးနံပါတ်1ဥပပေးဒါဆိုလုခါကြပါနော
်ဟုတ်ကဲ့အဲ့တော့ဟိုသတင်းထောက်တွေအခုဒီလိုပြစ်တဲ့ခတ်တဲ့ကြားထဲမှာဟိုသတင်းယူရတဲ့အနေထားကြတော့ကောဟိုဘလောက်ထိအန်ဒီရင်များလဲရှင်ဟိုဒီကြားထဲမှာကိုကလည်းသတင်းကိုတိတိကျကျယူရတဲ့ခါကြတော့အဲ့ဒီရဲ့ဟိုကိုတွေ့အတွေ့အကြုံရှင်ပြောပြပါအောင်ရှင
်ကျွန်တော်ကတော့ဒီလက်ရှိချိန်ပြီးပေါ့နော်ကျွန်တော်ဓာတ်ပုံလေးရိုက်ပါတယ်ဟိုအခုတော့ဘယ်လိုလဲပြင်မလို့တော့ဒီနေ့လည်းယူပဲရင်းတယ်စနပြတဲ့လူကြားတယ်လေအချင်းချင်းချက်ချောက်ရတယ်ပေါ့ချက်ချောက်တဲ့ခါမှာအောက်ကျောမလုံးပေါ့နော်ဒီတကယ်ပြစ်လိုက်ပြီးအဲ့ပြစ်လိုက်တဲ့ကြီးကကျွန်တော်တို့ကျိုးထိလာမလဲခေါင်းအနောက်ဘက်ကိုထိလာမလဲဆိုတာလေကျွန်တော်ကနောက်ကျောမလုံးတာမျိုးအများကြီးဖြစ်တယ်အရင်ကတက်ဖို့ခက်တက်ရိုက်ခက်တက်ရိုက်ပြီးရှောင်အကာအွယ်ကိုကျွန်တော်အများကြီးရှောင်နေတာပေါ့နော်ဆိုတော့ပြောရမလဲထိလိုက်တာလည်းပေချာကတော့တော်တော်လေးခံရရဖို့များတယ်ပေါ့လေဆိုတော့ကျွန်တော်တို့ကအင်းကန်တဲ့စနစ်တွေဆိုတာလေဒီကျောပြောနေကြတာရှိတာပေါ့လေဂျီပီဘာလို့ဆိုလဲပြောနေတယ်ဒီဂျီလေးကဘယ်ကမှတော့ဝင်မပေးအောင်ဒီစနစ်တွေကရေးထားတန်လန်းတော့ထောက်နိုင်တယ်ဆိုတော့အားလုံးရှိနေတဲ့ခါကျတော့ကျွန်တော်လေးတော့ကျွန်တော်ကြည့်ထားရပါတယ်နောက်တော့ဒီမှာလည်းကမှအခုကျွန်တော်အဓိကပရိယူနဲ့ဆက်မှာတခုကောင်းတာကတော့ဒီလူနေအိမ်ကနေတကားဖုတ်ပြရပါမယ်ကျွန်တော်တို့ကအနေနဲ့ပြေပတ်ကိုရှာရတယ်ပေါ့အခုပြည့်ရတဲ့ရက်တွေကတကယ်ယူရင်းနဲ့ဆန့်ကျင်သွားတဲ့ဒီတချို့ဆိုရင်ပေါ့သူကနောက်ပိုင်းပြေပောက်ကိုမရှာမိလို့ဒါမှမဟုတ်ဒီပြေပောက်ကိုဒီမထားဘဲနဲ့တကယ်ယူရဲဟာကိုပို့ပြီးအာရုံစိုက်နေလို့ဆက်ကန်ရတဲ့အတင်းကောက်ကြီးလည်းရှိတယ်ပေါ့နော်။အဲလိုမျိုးဒီခံတက်ပေါ်ထားမှာတော့ခံတက်လိုပဲထုံးလိုက်တော့မယ်ဒီကျွန်တော်လမ်းတလန်းကိုသူ့ပြစ်ပြီးတော့သူ့ဆန္ဒပြတဲ့ခါမှာခံတက်ဒီတစ်ခုနှစ်ခုအများလို့တော့ခုပေါ့နော်နှစ်ခုတောက်ရှိမယ်ဆိုရင်ဒီကြားထဲမှာဒေးယူနေနေရဲတွေဝင်လာတဲ့ခါမှာဒီငိတ်တွေကိုပေါ့လဲပြစ်လိုက်ပြီဆိုတော့ဒီဒုတိယခံတက်ကိုမကျော်နိုင်ဘဲနဲ့ဖမ်းမိသွားတဲ့ကိစ္စတွေလည်းရှိတယ်ပေါ့လေ။အဲ့တော့ဟိုဒီဟာလေးကျွန်တော်တင်းသမားတွေကဟိုတိ့ကိုလိုတာပေါ့။ဟိုတချို့ဒီကတော့လည်းတွေ့ကြုံတော်တော်များအတိအကျမရှိပါဘူး။ဒီလိုရေးသိမ်းမှဟိုလောက်ရတာလေ။ဒါကျွန်တော်တို့လည်းပထမဆုံးပဲ။အဲ့တော့ဟိုကျွန်တော်တင်းနေပဲပြီးတော့လုပ်နေရတာပေါ့ဟုတ်။
ဒါအပြင်မတရားဖန်ဆီးထိမ့်သိမ်းခံထားရတဲ့သတင်းတောက်တွေကိုထွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးရင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းကူညီဖို့လေ BAP ဖွဲ့အနေနဲ့တိုက်တွန်းကြောင်းသူကအခုလိုပြောပါတယ်
။ကျွန်တော်တို့နိုင်ငံကတရားရမှာနိုင်ကြတယ်ပေါ့လေ။ဖေဟာမပုံစံလဲမှတ်လို့မရနိုင်ဘူး။တို့ရဲ့အာမခံချက်သတင်းတောက်အာမခံချက်တွေပါဆိုတာလည်းဒီလိုပါနေတာဒီချိန်မှာအာမခံချက်မှမရှိဘူး။ဒီလိုအခြေအနေဖြစ်နေပေါ့နော်။ဒီပေါ်မှာလည်းခြားနိုင်ငံကဒီသတင်းသမားတွေအနေနဲ့ဒီစိုက်လာမျိုးအားလုံးတိုက်ပြီးတော့ဒီတစ်ခုခုပေါ့နော်အမြင်လို့ထုတ်ပြောတာမျိုးမဟုတ်တဲ့ action မျိုးကြီးရမျိုးဒါမှမဟုတ်လည်းဘာဖြစ်လို့ဒီမှာလဲကျွန်တော်နိုင်ငံတကာတင်းတာတွေရှိတာဟုတ်ဒီဒီရောဒီဒီဘာလို့လဲသူတို့လည်းသိနေပါမယ်ပြောလीဒီပုံမှာသူတို့ဒီပြေးတာမျိုးဆိုရင်လည်းကောင်းပါတော့နော်အဲ့လိုမျိုးကျွန်တော်ပြောချင်ပါခင်ဗျာ
မင်းညကတော့မြိတ်မြို့က DVB သတင်းတောက်ကိုအောင်ကျော်ရရဲ့နေအိမ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကတနက်နဲ့ပစ်ပေါက်အကြမ်းဖက်ပြီးဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဒီလိုဖမ်းဆီးခေါ်ဆောင်တာကို DVB ရုတ်တံရဲ့ Facebook Live ကနေပြီးထုတ်လွှင့်ပြသခဲ့ပါတယ်။ကိုအောင်ကျော်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့အသေးစိတ်မသိရသေးပါဘူးရှင
်။မြန်မာပြည်တွင်းရောကမ္ဘာပြည်သူတွေကပါဆန္ဒပြပွဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်ဖို့အတွက်အသက်စွန်ပြီးအကောင်းဆုံးတင်ပြနေတဲ့မြန်မာနိုင်ငံကသတင်းသမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုနားဆင်ခဲ့ရတာပါ။အခုတော့နေဆက်ဒေသကစီးရင်တင်းမာမှုကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်တောင်ပိုင်းကော့ကရိတ်ခရိုင်တွင်မှာ KNU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုရှိတဲ့အကြောင်းကိုတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
။ကရင်ပြည်နယ်တောင်ပိုင်းကော့ကရိတ်ခရိုင်ထဲကမြန်မာတပ်မတော်နဲ့ကရင်တပ်တွေထိတွေ့မှုဖြစ်စဉ်မှာမြန်မာတပ်မတော်ဘက်ကထိခိုက်ဒေဆုံးမှုတွေရှိခဲ့ကြောင်း KNU တွဲဖက်အတွင်းရေးမှူးနှင့်ဖလိုစောလာထုံးကပြောပြပါတယ်
။ဒီတော့မနေ့ကဖြစ်သွားတာတော့ဒီဥပဒေရခင်ဗျာတက်မှာ၆မှာတော့ခုနကပြောတဲ့ဒီစစ်ပြုံးမှုဖြစ်သွားတယ်လေအဲ့ဒီစစ်တော်ရှိတာပေါ့။ Okay, ada kalau kita jaya lor, oh, dah bener. Tapi mereka kita mina tu semua kita bener, dah bener.
TNP-nya malay, siapa yang kau sih ko senjeng kagwa muri dah, ni senjeng cepat ni dah jauh. KNU tengah jauh ni ni rumah, pihak tapian muri masih aw. KNU ga wayan pini dah le si dah lule tu ga suara.
Oh, le si ada, dulu le ada, siapa tangsu muri ada. Saya bidor di tang, oh, tengah potong muri ada, si ni jaga bana, hari tu malay, oh, di tempat mereka di kiri je di ni pada tu semua dia lekuna di.
ตัวนี้ก็น่าดีสิล่ะเรนิทาก็ตัวใหญ่แล้วเนาะเขาแก่ขนาดนั้นเขาแก่ก็คุยดีโอ้ดาบเนาะที่เนี่ยที่เจ้าเนี่ยมีเรื่องมาชี้แจงที่ที่ป่าวมือบ่มาหรอกที่โอ้ดาบเนาะลูกอะไรก็ยังมือเดียวหรอกเล่าดาบเนาะโอเคปีเกลี่ยเด็ดตรงอ่ะหรอแต่มาหาเช่าเนี่ยมีเรื่องมาเลยแต่เปิดที่เนี่ยละฮะเนี่ยมีเจ้าละละเจ้าพี่อะไรรู้เลยพรุ่งสั่งละทงอ่ะเปลี่ยนไปเลย
ทำนโยบายอะไรนะตัวใหญ่ตัวนี้ดีอะไรก็น่าจะมีชื่อเสียงเลยที่เกิดการละมาแล้วโอ้ถ้าเกิดอะไรทำนโยบายอะไรนะตัวใหญ่ตัวนี้ดีอะไรก็น่าจะมีชื่อเสียงเลยที่เกิดการละมาแล้วโอ้ถ้าเกิดอะไรทำนโยบายอะไรนะตัวใหญ่ตัวนี้ดีอะไรก็น่าจะมีชื่อเสียงเลยที่เกิดการละมาแล้วโอ้ถ้าเกิดอะไรทำนโยบายอะไรนะตัวใหญ่ตัวนี้ดีอะไรก็น่าจะมีชื่อเสียงเลยที่เกิดการละมาแล้วโอ้ถ้าเกิดอะไรทำนโยบายอะไรนะตัวใหญ่ตัวนี้ดีอะไ
ဒီနေ့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို
တိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ဘက်ကိုလှည့်ကြပါလေ။သီရိလင်္ကာနိုင်ငံဟာအနာဂတ်မှာမတည်ငြိမ်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြုံလာရပွဲရှိတယ်လို့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာသတိပေးထားပါတယ်။အတိတ်ကကျူးလွန်မှုတွေနဲ့ကျူးလွန်ခံရသူတွေတရားမျှတမှုရရှိစေဖို့အတွက်သီရိလင်္ကာအစိုးရကပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ထပ်တလဲလဲပြက်ကွက်နေတာကြောင့်လဲအခုလိုသတိပေးတဲ့အစီရင်ခံစာပေါ်ထွက်လာတာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းနောက်လီဇာရှရိုင်းပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူပြောပြမှာပါ။
သီရိလင်္ကာနိုင်ငံဟာအနာဂတ်မှာမတည်ငြိမ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံတွေ့လာပွဲရရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာသတိပေးထားပါဗျ။အတိတ်ကကျူးလွန်မှုတွေနဲ့ကျူးလွန်ခံရသူတွေတရားမျှတမှုရရှိစေဖို့အတွက်သီရိလင်္ကာအစိုးရကပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ထပ်တလဲလဲပြက်ကွက်နေတာကြောင့်လည်းအခုလိုသတိပေးတဲ့အစီရင်ခံစာပေါ်ထွက်လာတာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတောက်လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင်ပါတယ်။26နှစ်ကြာပြည်တွင်းစစ်ရဲ့နောက်ဆုံး6လအတွင်းတီးလင်္ကာလုံခြုံရေးတပ်ဖွဲ့ဝင်တွေကထောင်ပေါင်းများစွာသောတမယ်မျိုးတွေကိုတပ်ဖြတ်ခဲ့ပြီးအမျိုးသမီးတွေကိုလည်းအတမပြုကျင့်တပ်ဖြတ်ခဲ့ကြတယ်လို့ဆွဆွဲချက်တွေလည်းရှိခဲ့တာပါ။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့တရားလွတ်လပ်တပ်ဖြတ်ခြင်း၊ဖမ်းဆီးနှိပ်စက်ခြင်းနဲ့အတမပြုကျင့်တဲ့မှတ်တမ်းတွေပါဝင်ပါတယ်။အချို့သောဖောက်ပြက်ကျူးလွန်မှုတွေကိုအစိုးရတပ်ဖွဲ့ဝင်တွေနဲ့တမီးလူမျိုးရေးကြားသပုံဖွဲ့နှစ်ဖက်စလုံးကကျူးလွန်ခဲ့ကြတယ်လို့လည်းမှတ်ချက်ပေးထားပါတယ်။တီးလင်္ကာနိုင်ငံရဲ့လက်ရှိအခြေအနေကိုအကဲဖြတ်တာတဲ့အစီရင်ခံစာကိုကုလသမဂ္ဂလူခွင့်ရေးကောင်စီအကြီးအကဲမစ်ချယ်ဘက်ချလက်ကတင်သွင်းမှာဖြစ်ပြီးတော့ပဋိပက္ခဖြစ်ပြီး12နှစ်နီးပါးအထိအကျူးလွန်ခံရသူတွေရဲ့တရားမျှတမှုအတွက်ဘာမှလုပ်မထားဘူးလို့သူမကပြောပါတယ
် The impact on thousands of survivors from all communities is devastating
လူအဖွဲ့အစည်းအလားဆုံးမှာအသက်ရှင်ကျန်ရခဲ့သူတွေအပေါ်မှာတက်ရောက်မှုကတိတ်ကိုဆိုးဝါးလွန်းပါတယ်။ဒါအပြင်ဒီလိုအတိတ်ကတက်ဖြတ်ကျူးလွန်ခဲ့တာမျိုးကိုအားပေးအားမြှောက်ပြုတဲ့စနစ်စုဖွဲ့ပုံမူဝါဒနဲ့ပုံကိုယ်တွေရှိသေးပဲဖြစ်ပြီးမကြသေးခင်ကဆိုရင်ထပ်တောင်းမှတိုးလာပါတယ်။နစ်နာမှုတွေကိုဖော်ထုတ်တာမျိုးနဲ့အတိတ်ကချိုးဖောက်မှုတွေကိုပြုပြင်တာမျိုးတွေဟာလူခွင့်ရေးကောင်စီလှုပ်ဆောင်ချက်တွေရဲ့အရေးကြီးတဲ့ကာကွယ်တားဆီးရေးနည်းလမ်းတွေဖြစ်ပါတယ်။
ဆလဘီကော်မရှင်နာမင်းကြီးဘက်ချလက်ကပီဂရက်နှစ်ကစိုးရင်ပွဲရအလားအလာတွေကလူမှုရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုပျက်စီးစေခဲ့တယ်လို့ဆိုပါတယ်။သူမကအလျင်မြန်ရော့နယ်လာနေတဲ့တီးလင်္ကာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့အမီကိုကင်းတဲ့တရားစီရင်ကိုလည်းထောက်ပြထားပါတယ်။သူမကအရေးကြီးတဲ့ရပ်ဘက်လုပ်ငန်းတွေမှာကြီးထွားလာနေတဲ့စစ်တပ်ရဲ့အခန်းကဏ္ဍကဒီမိုကရေစီအုပ်ချုပ်ရေးကိုကျူးကျော်ထိပါလာနေတယ်လို့သတိပေးထားပါတယ
်။ The continued failure to implement comprehensive reforms or to bed personnel.
လူတွေကိုစစ်ဆေးဖို့အတွက်လိုအပ်ပါတယ်။ရာဇဝတ်မှုတွေနဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်တယ်လို့အဆွတ်ဆွဲခံရတဲ့လုံခြုံရေးအရာရှိတွေကိုအစားထိုးဖို့နဲ့တိရီလင်္ကာကကာလကြာမြင့်လှပြီဖြစ်တဲ့စနစ်နဲ့ဖွဲ့စည်းမှုဆံရပြဿနာတွေစတဲ့မဖြစ်မနေလှုံ့ဆော်ရမယ်ပြုပြင်ပြောင်းလဲရေးတွေကိုအကောင့်ထဲဖော်ဖို့ဆက်ပြီးပြက်ကွက်နေစေဖြစ်ပါတယ်။အခုတော့ချိုးဖောက်ကျူးလွန်မှုတွေကထပ်ပြီးဖြစ်လာစေဖို့အချက်ပြလက္ခဏာတွေကိုရှင်းရှင်းလင်းလင်းတွေ့နေရပါပြီ
။မျိုးသားရေးပစ်စင်တွေမှာပြစ်ဒဏ်ကင်းလွန်ခွင့်မရှိစေရေးတကားကိုအစိုးရကအကြီးအကျယ်ပိတ်ဆို့ထားပြီးကျူးလွန်ခံရသူတွေအတွက်တာဝန်ယူမှုတာဝန်ခံမှုကိုနိုင်ငံတကာအဆင့်ထိချက်ထွင်နည်းလမ်းရှာဖို့သူမကလူ့အခွင့်အရေးကောင်စီကိုတိုက်တွန်းလာပါတယ်။ဒီလင်္ကာနိုင်ငံရဲ့ဝန်ကြီးDennis Gwana Wadana ကတော့ Commissioner Minji ရဲ့အစီအခံစာကိုညင်းဆိုပါတယ
်။ The contents of the report are rife and factual inaccuracies that appear
အစီအခံစာထဲမှာပါတဲ့ဟာတွေကအချက်လက်အဖြစ်မတိကျပါဘူး။နိုင်ငံတကာအဆင့်အကြမ်းဖက်အဖွဲ့ဖြစ်တဲ့တမီးကြားသပုံအဖွဲ့ကျူးလွန်ခဲ့တဲ့ချိုးဖောက်ရက်စက်မှုတွေနဲ့ဒန်းတူထားပုံမျိုးလည်းရှိပါတယ်။တိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့လူထုရဲ့အသက်ကိုကာကွယ်ဖို့အစိုးရကတရားဝင်အရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။
ဆလဘီတီလင်္ကာနိုင်ငံရဲ့ဝန်ကြီးကဒီလိုအစီရင်ခံစာကိုအခြေပြုပြီးထွက်ပေါ်လာမဲ့ကောင်စီရဲ့ဆုံးဖြတ်ချက်ကိုညှင်းဆိုသွားကြဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုသွားပါတယ
်။ VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာကျွန်တော်တို့ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသွားရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းဆိုလို့ရဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုတိုက်ရိုက်ဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က1-239-382-9994ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုတော့ကိုအောင်မြတ်သူကပဲပြောပြမှာပ
ါမြန်မာအချက်တဲဟာအာဆီယံရဲ့အချက်တဲပဲဆိုတဲ့ခေါင်းစဉ်နဲ့နီကီအေရှားသတင်းအွန်လိုင်းမှာကပီချောင်ကရဗွန်ရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလရဲ့အာဏာသိမ်းမှုအတွက်မြန်မာရဲ့လုပ်ရက်ကိုအရှိတအောင်ရှာနိုင်ငံများအသင်းအာဆီယံကဆက်ပြီးတော့အကာအကွယ်မပေးနိုင်တော့တာဟာရှင်းလင်းလင်းရှိနေတယ်လို့ဆိုပါတယ်ဆေးဥစုကိုအထီးကျန်ထားလိုက်တာတဲ့အာဆီယံခေါင်းဆောင်တွေဟာဒီမိုကရေစီဖြစ်စဉ်တွေကိုဆက်လက်ထိန်းသိမ်းထားစေတာမျိုးကိုပေါ်ညွှန်းနေတယ်လို့လည်းဆောင်းပါးမှာရေးသားထားပါတယ်ဒီတကမအောင်မြင်ရင်နိုင်ငံတကာစာမျက်နှာမှာအာဆီယံရဲ့ဂုဏ်သတိကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပြီးဂျာဝင်ဖြစ်ရှင်ရေးမှာလည်းနိုင်ငံတကာရဲ့မျှော်လင့်ချက်တွေကိုပျောက်ကွယ်သွားစေမှာဖြစ်တယ်လို့ဆိုပါတယ်အာဆီယံစာချုပ်မှာအဖွဲ့ဝင်နိုင်ငံတစ်ခုကိုထုတ်ပယ်ဖို့မပြဌာန်းထားပေမဲ့လည်းမြန်မာကိုယာယီရက်ဆိုင်ကြလို့ရတယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်အာဆီယံနိုင်ငံကြီးဝန်ကြီးတွေဆွေးနွေးကြဖို့အင်ဒိုနီးရှားနိုင်ငံကတိုက်တွန်းနေစမှာပဲအချိန်ကတစစကုန်ဆုံးလာတယ်လို့ရေးသားထားပါတယ်အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံထဲမှာထိမနိုင်တင်မြင်ရထိတိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာသဘောတူညီမှုတွေရရမယ်ဆိုတာကိုလည်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကသိထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီတော့အတွင်းမြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံကြီးဝန်ကြီးဦးဝနမောင်လွင်နဲ့အင်ဒိုထိုင်းနိုင်ငံကြီးဝန်ကြီးတွေဖြစ်ကြတဲ့ Retno Masudi နဲ့ Don Pramod Watani တို့ရဲ့အမှတ်မတင်တွေ့ဆုံမှုတွေရှိခဲ့ပြီးလာမယ့်ပတ်ထဲမှာအာဆီယံနိုင်ငံကြီးဝန်ကြီးများအထူးအစည်းအဝေးကို ဂျကာတာမှာပြုလုပ်ဖို့ရှိနေတယ်ဆိုပြီးဆောင်းပါးမှာဖော်ပြထားပါတယ်။အာနာသိမ့်ယူပြီးနောက်နေ့မှာထုတ်ပြန်တဲ့အာဆီယံကြီးညာချက်ထဲမှာတော့မြန်မာဟာအာဆီယံဗရိညာစာချုပ်ထဲမှာပါတဲ့စည်းမျဉ်းတွေကိုလိုက်နာမယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်။မြန်မာအာနာသိမ့်ဩဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံအနေနဲ့ဖြောင်းပြရမှာထိုင်းနိုင်ငံကအဓိကကဏ္ဍကပါဝင်မယ်လို့ဆိုပါတယ်။ကိုရိုင်းလဲဗိုလ်ချုပ်ကြီးအောင်ဖြစ်ခဲ့တဲ့ပရာယုတ်ချန်ဝန်ကြားထံမှကိုစွမ်းညံစွမ်းအပြင်အကူအညီပေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပုဂ္ဂိုလ်ရေးရာစာပေးပို့ပြီးမြစ်တာရက်ခံထားတယ်လို့ဖော်ပြထားပါတယ်။ထိုင်းဘက်ကလည်းမြန်မာအကြက်တဲကိုငင်းငင်းကြမ်းကြမ်းဖြေရှင်းဖို့မျှော်လင့်ကြောင်းဖော်ပြခဲ့ပြီးထိုင်းနိုင်ငံတဲကတန်းနဲ့ချီတဲ့မြန်မာလူ့သမားတွေကိုဥပဒေချိုးဖောက်မှုမရှိရင်အကာအကွယ်ပေးသွားမယ်လို့ဆိုပါရယ်အခြားတစ်ဘက်မှာတော့စင်ကာပူမလေးရှားအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကအထူးစိုးရိမ်ကြောင်းဖော်ပြပြီးစင်ကာပူနိုင်ငံကဆန္ဒပြသူတွေပေါ်ပစ်ကတ်နေနေတာကိုလက်သက်မခံနိုင်ဘူးလို့ဆိုပါရယ်စင်ကာပူနိုင်ငံသားရေးဝန်ကြီး VVM Balakrishnan ကတော့ပိတ်ဆို့အရေးယူခြင်းကအသာမန်လူတွေကိုထိခိုက်စေရုံမကအာဆီယံရဲ့ဘုံသဘောအမြင်ကိုပါထိခိုက်စေတယ်လို့ဆိုပါရယ်တို့ပေမဲ့လည်းဆေးအုပ်စုအနေနဲ့အာဆီယံဟာတီးခန့်စိတ်ကုန်ခန်းသွားနိုင်တာကိုသတိပြုဖို့လိုတယ်လို့ပြောပါရယ်စင်ကာပူအနေနဲ့ဆန္ဒပြသူတွေတည်ဆုံမှုပေါ်မှာတင်းမာတဲ့သဘောထားရှိတယ်ဆိုတာကိုလည်းပြသခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်မြန်မာဆေးအုပ်စုကဆက်ပြီးခေါင်းမနေပြီးငြင်းငြင်းစွာဆန္ဒပြသူတွေကိုစနစ်တကျဆက်လက်ပြင်းနေနေမယ်ဆိုရင်အာဆီယံအနေနဲ့မြန်မာကိုဆုံးမဖို့ဖိအားတွေရှိလာနိုင်တယ်လို့យေတာထားပါရယ်ဒီလိုဖြစ်လာမယ်ဆိုရင်တော့ဘယ်လိုအရေးယူမှုမျိုးမဆိုအာဆီယံရဲ့54နှစ်ရှိပြီဖြစ်တဲ့တမိုင်းမှာတစ်ခါမှမပေါ်ဘူးတဲ့ဖြစ်ရမျိုးဖြစ်လာမှာဖြစ်ပြီးဒါနောက်ဆုံးရလက်လက်ဖြစ်တယ်လို့យេតាဖော်ပြထားပါဗျ။အပြည့်စုံတော့ www.asianniki.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
။အခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့အချိန်ရောက်လာပါပြီ။အာနာသိန်းနာရဲ့မြန်မာစစ်တပ်အာနာစွန့်လွှတ်ရေးအတွက်စီးပွားရေးအဖိအားပေးဆောင်ရွက်မှုကလည်းအရေးပါတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်။အာနာသိန်းပြီးတလတာအတွင်းနိုင်ငံတွေမတည်ငြိမ်ဖြစ်မှုတွေကြောင့်ပြည်တွင်းပြည်ပစီးပွားဆက်ဆံမှုငွေကြေးစီးဆင်းမှုတွေမှာပါထိခိုက်မှုတွေရှိနေတာပါဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကတင်ပြထားပါတယ
်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်လက်ရှိအာဏာရယူထားတဲ့စစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအနာယူပြီး3ရက်မြောက်နေမှာပဲနေပြည်တော်ကသမရအိမ်တော်မှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများနဲ့တွေ့ဆုံခဲ့တာပ
ါ COVID-19 ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အရှိန်ပြင်းပြင်းနဲ့ထိရောက်စွာထိန်းချုပ်ဆောင်ရွက်ရမှာဖြစ်ပါကြောင်းအဒီလိုဆောင်ရွက်ချိန်မှာစီးပွားရေးလုပ်ငန်းများပုံမှန်လုပ်ငန်းများကိုမထိခိုက်ရန်လဲဆောင်ရွက်ရန်လိုပါကြောင်း
မြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားမှုကြောင့်နိုင်ငံတော်အသွားလာကန့်သတ်ပိတ်ပင်မှုတွေကိုဖယ်ရှားပေးမယ်အကြောင်းစစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလက်ထက်မှာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ပြီးနိုင်ငံစီးပွားရေးဥမော်လာစေဖို့မျှော်လင့်တဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်ဒါပေမဲ့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအာဏာယူပြီးသတင်းတပတ်အကြာမှာလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်မြမစီးပွားရေးလုပ်ငန်းတွေကပြန်မဆနိုင်သေးသလိုနိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုကလည်းထွက်ပေါ်လာပါတယ်။မြမစစ်တပ်အာဏာစွန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရှောက်လန်းရေးအတွက်စီးပွားရေးအရာတွန်းအားပေးဆောင်ရွက်မှုကလည်းအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ထွန်းအန်ဒရူးစ်ကVOA ကိုပြောပါတယ
် The generals have shown that they said right out of the gate of this coup
ဗိုလ်ချုပ်ကြီးများအနေနဲ့အားလုံးနဲ့အဆင်ပြေပြေရှိလို့ပြီးစီးပွားရေးကိုလည်းပုံမှန်လဲပတ်ဖို့ဆန္ဒရှိတယ်ဆိုတာကိုပြသထားပြီးဖြစ်ပါတယ်တဲ့သူတို့အနေနဲ့ဖွံ့ဖြိုးရေးနဲ့စီးပွားရေးအပေါ်မှာတိတ်ကိုစိုးရိမ်နေပါတယ်လို့ပြောခဲ့တာပါမြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းတွေအများအပြားရှိနေပြီးဩဇာလဲကြီးတဲ့တရုတ်လိုနိုင်ငံမျိုးကအထူးအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့လည်းသူကထောက်ပြပါဗျ။မြမစစ်တပ်အာဏာရယူမှုကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကအရေးကြီးတယ်လို့လည်းသူကထောက်ပြပါဗျ
။ Well, I think they're an important tool. They're part of the toolbox, if you will.
ပြည်ထောင်ခပိတ်ဆို့မှုကလည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတို့အတွက်ကြိုးပမ်းတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုဟာလည်းအသုံးပြုဆောင်ရွက်ရမယ့်နည်းလမ်းတစ်ခုဖြစ်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့မြန်မာလုံသားတွေကိုမထိခိုက်စေဘဲဆရာနာရှင်များကိုပဲတီးတန့်ပြစ်မှတ်ထားဒဏ်ခတ်ဖို့ကတော့အရေးကြီးတယ်လို့ယူဆကြောင်းလည်းပြောပါတယ် လက်ရှိအချိန်ထိတော့အမေရိကန်ကတန်ခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရဲ့ဗန်ဒါငွေဒေါ်လာတန်1000ကိုထိန်းချုပ်ထားသလိုဥရောပသမ္မတဘက်ကလည်းမြန်မာဆိုးရပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဓာတ်ရိုက်ငွေကြေးထောက်ပံ့မှုကိုဆိုင်းငံ့ထားပါတယ်။ပြည်တွင်းမှာလည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုတဲ့ယူဆမှုနဲ့ကုန်ပစ္စည်းတွေဝယ်ယူမသုံးစွဲရေးလှုပ်ရှားမှုတွေလူမှုကွန်ရက်တွေမှာတွေ့လာရပါတယ်။ဒီလှုပ်ရှားမှုတွေမှာပြစ်မှတ်ထားခံရတဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းဆန္ဒပြသူတွေနဲ့တသဘောတည်းယက်တီကြောင်းသူတို့ရဲ့လုပ်ငန်းတွေဟာလှုံ့ဆော်စီယုံသူတွေတစ်ဖက်သက်ဆွတ်ဆွဲနေတယ်လို့မဟုတ်ကြောင်းပြန်လည်ရှင်းလင်းကြေညာနေကြရတာကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့မြင်လာကြရပါတယ်ရှင်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအတော်များများပိတ်သိမ်းထားရတယ်လို့ပုံမှန်ပြန်လည်လက်ပတ်နိုင်ရေးကလည်းမရေမရာဖြစ်နေကြပါတယ်။အနာသိမ့်ပြီးတဲ့နောက်သတင်းသုံးဖက်ကြာမှာကုမ္ပဏီဝန်ထမ်းတွေနဲ့အလုံမစင်းရင်လှုပ်ရှားမှုမှာပါဝင်နေကြတာနဲ့အတူဥနေဦးလဲသူ့ကုမ္ပဏီကိုပိတ်ခဲ့ပါတယ်
။ So this the current situation really affected our
လက်ရှိအခြေအနေကြောင့်ရေတိုမာရောရေရှည်အတွက်ပါစီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်ပါတယ်ခဲ့။ရေတိုအနေနဲ့ကတော့အဝယ်ကျသွားပါတယ်။ငွေကြေးလှည့်ပတ်မှုကျဆင်းသွားပြီးငွေကြေးအလွှဲပြောင်းမှလည်းအကန့်အသတ်တွေရှိလာတယ်။ကုန်ကျန်းတည်ယူပို့ဆောင်မှုကလည်းအခက်အခဲတွေ့နေတယ်လို့ဦးနေဦးကပြောခဲ့တာပါ
။
ဦးနေဦးကငွေသီးချောင်းနဲ့ဟင်းကပ်အမွှေးကြိုင်တွေကိုဂျပန်ကိုအဓိကထားတင်ပို့နေတာပါ။အခုမတီးမငြိမ်အခြေအနေမှာအယောက်ထက်ဝက်ကျော်ကျသွားတယ်လို့သူကပြောပါတယ်။နောက်ဂျပန်ကိုငွေသီးချောင်းတင်ပို့ဖို့မြန်မာနိုင်ငံတွင်းမှာ contract စာချုပ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေရှိနေပေမဲ့မူလအတိုင်းတင်ပို့ခွင့်ရမလားမြန်မာဘန်နေနဲ့ငွေချေးအလွှဲပြောင်းဆက်ပြီးလုပ်လို့ရမလားဆိုတာကမသေးကြတော့ဘူးလို့သူကပြောပါတယ်။နောက်တစ်ခုကြုံတွေ့လာရတဲ့အခက်အခဲကဝန်ထမ်းတွေကိုလစာဆက်ပြီးပေးနိုင်ရေးဖြစ်ပါတယ်
။ So we pay the their full salary for this month.
ဒီလအတွက်တော့ဝန်ထမ်းတွေကိုလစာအပြည့်ပေးပါတယ်တဲ့။ဒါပေမဲ့လက်ရှိအခြေအနေအရနောက်2လ3လလောက်ဆိုရင်တော့လစာအပြည့်ပေးနိုင်ပါမလားမသေးကြဘူးလို့ဦးနေဦးကပြောခဲ့တာပါ။လောလောဆယ်မှာတော့သူ့ဝန်ထမ်းတွေလည်းအလုံမစင်းရေး CDM မှာပူးပေါင်းနေကြပြီးသူကလည်းထောက်ခံပါတယ်လို့ပြောပါတယ
် We supported this CDM movement because we do not want to go back
ရင်းကလို့ဆရာနာရှင်စနစ်ကိုပြန်မရောက်ချင်တာကြောင့်အရက်ဖက်ဝန်ထမ်းတွေရဲ့ CDM အနာပီဇန်ရေးလှုပ်ရှားမှုကိုထောက်ခံပါတယ်တဲ့ဝန်ထမ်းတွေကလည်းဆန္ဒပြတာနဲ့ပတ်သက်ပြီးဘာမှဝင်ရောက်ဆွတ်ဖက်တာမရှိဘဲသူတို့စိတ်ကြက်ရွေးချယ်လုပ်ကိုင်နှံ့ကြပါတယ်လို့ပြောသွားတာပ
ါ I want to convey theMessage to the world that the
လူလတ်မှုနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့တူယက်တီချဖို့နဲ့မြန်မာပြည်သူတွေရဲ့လိုလားချက်တွေကိုအလေးထားနားထောင်ကြဖို့ကဘာကြီးကိုလည်းအသိပေးလိုပါတယ်လို့လုပ်ငန်းရှင်ဦးနေဦးကပြောပါတယ်။နိုင်ငံတော်မှာဆင်အနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကြောင့်တည်ယူပို့ဆောင်ရေးနဲ့ဘဏ်လုပ်ငန်းတွေမလဲပတ်နိုင်ကြပါဘူး။စီးပွားရေးလုပ်ငန်းတွေလည်းပိတ်သိမ်းထားရပြီးရှေ့ရေးကမရေမရာဖြစ်နေပါတယ်ရှင်။
အခုနားဆင်ကြရတဲ့စီးပွားရေးကဏ္ဍအပြီးမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံကဂီတချစ်မြတ်နိုးတဲ့ဂျန်စီမျိုးဆက်အစ်လူငယ်တွေရဲ့အာနာရှင်စန့်ကျင်ရေးတချင်းတပုတ်ကိုကမ္ဘာနိုင်ငံဆောင်ကဂီတချစ်သူတွေကနေအွန်လိုင်းပေါ်မှာစုပေါင်းပြီးတော့မြန်မာလူတည်ဆုံနေကြပါတယ်မြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေတယ်ဆိုတာကိုပြသတဲ့အနေနဲ့ Revolution ဆိုတဲ့တချင်းကိုတည်ဆုံနေကြတဲ့အကြောင်းမတ်စုမြတ်မုံကတင်ပြထားပါတယ်
တို့ရဲ့ယုံနဲ့တွေ့တာတို့သည်အာနာရှင်ကြာရှုံးဖို့ဖြစ်ရမည
်မြန်မာနိုင်ငံကဆန္ဒပြသချင်းတစ်ပုဒ်ဖြစ်တဲ့တော်လန်ရေးလို့အဓိပ္ပာယ်ရတဲ့ Revolution ဆိုတဲ့သချင်းကိုနိုင်ငံဆောင်ကနိုင်ငံသားတွေမြန်မာလူတည်ဆူနေကြတာဖြစ်ပါတယ်ဆရာနာသိန်းအုပ်ချုပ်နေတာကိုစန့်ကျင်ကန့်ကွက်နေကြတဲ့မြန်မာနိုင်ငံကပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးဆန္ဒပြတခြင်းကိုနိုင်ငံပေါင်းစုံကဂီတချစ်သူမိတ်ဆွေတွေအွန်လိုင်းပေါ်မှာစုစည်းပြီးတော့တည်ဆူနေကြတာဖြစ်ပါတယ်
။ငါတို့ရဲ့အယုန်နဲ့အသွေးအသားတို့ဒီအာနာရှင်ကြာရှုံးဖို့ဖြစ်ရမည်။ဒီ အဲ့ဒီတချင်းကိုတချင်းတွေတွားကို minor key လို့ကျမတို့ပြောတယ် minor key ဆိုတာသိဝင်နေတယ်သိဆိုခန်းစားချက်တအားဝင်နေတယ်ဒါပေမဲ့တအားကုန်ယူတယ်အတူတူပဲပေါင်းဆက်နေတယ်เนาะဒါဆိုကျမတချင်းအဲ့ဒီတချင်းအကောင်းဆုံးတချင်းတုံးမယ်ကျမဟိုတချင်းစာရေးဆရာမဘသူဖြစ်ဟိုနောက်မှာအနာကမှာကျမတွေးကြည့်နေပပလီစရာဟိုရိုးရိုးပဲတချင်းအကောင်းဆုံးတချင်းဖြစ်ပဲ
မြန်မာပြည်သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသဖို့ Sink Solidarity with Myanmar Citizens ဆိုတဲ့အစီအစဉ်နဲ့နိုင်ငံတကာကလူမျိုးစုံ online ပေါ်မှာစူးစီးတည်ဆောက်နိုင်အောင်လို့စီစဉ်ပေးတဲ့ American လူမျိုးဂီတပညာရှင်တယောက်ဖြစ်ပါတယ်မြန်မာနိုင်ငံတွေကဂီတချစ်တဲ့လူငယ်တွေကဆရာနာရှင်ကိုဂီတနဲ့ဆန့်ကျင်စန္ဒပေါ်ထုတ်နေကြတာကိုကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ဂီတချစ်သူမိတ်ဆွေတွေကလည်းဂီတနဲ့အားပေးထောက်ခံနေကြတာဖြစ်ပါတယ
် CDM the chain edit CDM the chain revolution ကိုအစ်မဟို Facebook ပေါ်မှာနားထောင်ဟိုကြာကြာချင်းကျမကတချင်းစာသာတချင်းဒေသတချင်းtiming လေအကုန်လုံးပေါင်းတဲ့เนาะဟိုဒီအဲ့ဒီကျမကိုပိုင်ခန်းဆက်ချက်ဟိုဟိုကိုတိခိုက်နေတယ်ကျမထက်ကနားထောင်နေအခါမှာကျမစဉ်းစားနေတယ်ဟိုမြန်မာပြည်သူလူများအတွက်ကျမဘာလုပ်နိုင်မလဲဒါဆိုကျမစဉ်းစားနေတယ်ကျမတို့ရဲ့နိုင်ငံသားလူမျိုးဟိုဘသူဖြစ်ဟိုဂီတသမားတို့မဟုတ်ဂီတသမားမဟုတ်ပြင်မဲ့ကိစ္စမရှိဘူးကျမတို့ဟိုနီနီညညအဆီဇန်တစ်ခုလုံးလျင်ဘယ်လိုပြရမလဲကျမစဉ်းစားနေတယ်ဒါဆိုအဲ့ဒီအချိန်မှာပြီးခဲ့တဲ့နှစ်ပတ်မှာကျမတငယ်ချင်းနယူးယောက်မှာအဖွဲ့တစ်ခုရှိတယ်ကျမသူ့ကိုပြောတယ်ကျမတို့အဲ့ဒီတချင်းစားတာမြန်မာစကားသုံးရင်ကျမတို့အားလုံးကိုတချင်းဆိုရင်ဆိုကြရင်အဲ့ဒါကောင်းလားအတေးဖြစ်ရှိတယ်ပိုအ내အဆိုင်ဖြစ်နေတယ်ကျွန်မထင်တယ်ဒါဆိုသူပြောတယ်အေးဒါပေမဲ့ဘသူမှဟိုမြန်မာစကားမပြောတတ်ဘူးเนาะကျွန်မပြောတယ်ဂေစာမရှိဘူးဂေစာမရှိဘူးဟိုရိုးရိုးပဲစာသာတအားရိုးရိုးဖြစ်နေတယ်เนาะဟိုကဘာမကြည့်ဘူးအဲ့ဒါတချင်တအားကောင်းနေဒါပေမဲ့နည်းနည်းခက်တယ်တော်ခက်တယ်ဒါပေမဲ့အဲ့ဒီတချင်ကို direct you know ရိုးရိုးပဲဟိုစကားတုံးနေတယ်ဒါဆိုရင်ကျွန်မထင်တယ်โอเคလုံးလို့ရတယ
်ဆိုဖို့တချင်းနေပေါ့နော်အတန်ထွက်တွေကိုဆရာမရေးပေးလိုက်တာလားသူတို့ဘယ်လိုမျိုး
Yeah yeah သူနားထောင်နေနားထောင် you know နားထောင်တချင်းနားထောင်ခါမှာဟိုဂီတသမားတော့ဟို notes ဖတ်တတ်တယ်လူတယောက်နဲ့တယောက်သူ notes ကြည့်တယ
်ဆရာမတို့အဲ့လိုမျိုးလောက်ရတဲ့ရည်ရွယ်ချက်ပေါ့နော်ဘာဖြစ်လို့ဒီလိုမျိုးမြန်မာတချင်းကိုဒီနိုင်ငံသားတွေဝိုင်းပြီးတော့မြန်မာအတန်ထွက်နေမြန်မာလိုမျိုးဆိုပြီးတော့ဝိုင်းဖွဲ့ဆိုတဲ့ဗီဒီယိုလောက်ရတဲ့ရည်ရွယ်ချက်ကရောဘလို့ချက်ပါလဲရှင
်ရည်ရွယ်ချက်ဆိုတာဟိုကျွန်တော် solidarity ညဟိုပြခြင်းနဲ့ဆိုပြီးလို့လုံးမလဲစကားပြောရင်စကားပြောလို့ရတယ် yes I stand with Myanmar yes I stand with with compassion and human rights and all that english လို့ပြောလို့ရတယ်ဒါပေမဲ့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်ဒေးသွားပါရင်ဒေးသွားတဲ့စကားနဲ့အဟိုအားပူရှိပုံရတယ်နော်ဟိုဟိုစန္ဒပြားနဲ့အာနာပိန်စန်ဂျင်ကိစ္စကိုကျွန်တော်တို့သဘောတူတယ်ဘေးလို့ပြမလဲအဲ့ဒီသဘောတူတယ်ဆရာ
ဆရာမဆောဆောပြောသလိုပေါ့နော်ဆရာမဒီ generation Z တွေမျိုးဆက်လူငယ်တွေဖန်တီးတဲ့တခြင်းကိုကြားတဲ့အတွက်ဆရာမစိတ်ထဲမှာခံစားပြီးတော့ဒီတခြင်းကိုလည်းဆရာမဆိုခြင်းစိတ်ပေါက်တယ်ဟိုဝိုင်းပြီးတော့ဒီတခြင်းဆိုပြီးတော့လည်းထောက်ခံမှုပြခြင်းတယ်ဆိုတော့အခုမြန်မာနိုင်ငံမှာဒီ CDM နှုတ်ရှားမှုလုပ်နေတဲ့လူတွေကိုအားလုံးကိုဆရာမအနေနဲ့ဗာပြောခြင်းပါလဲရှင်
ဒါဆိုလူငယ်မြန်မာလူမျိုးအကုန်လုံးဟောကျွန်တော်အားပေးခြင်းနဲ့ဒါဆိုအမေရန်တည်င်းကြားနေတဲ့အမေရန်ကျွန်မဟိုအားပေးတယ်နော်လမ်းပေါ်မှာအကုန်လုံးမိသားစုအတွက်ကလေးတွေအတွက်အကုန်လုံးအတွက်တတိရှိဖို့ကျွန်တော်ယုံကြည်မှုရှိတယ
် American ပြည်တော်စုကဂီတပညာရှင်တယောက်ဖြစ်ပါတယ်နိုင်ငံဆောင်ကမတူညီတဲ့ဂီတမိတ်ဆွေတွေအပတ်စဉ် online ပေါ်မှာဆုံပြီးတော့မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့တည်ဆူနေကြတာဖြစ်ပါတယ်။သူတို့ဆိုတဲ့ revolution ဆိုတဲ့တခြင်းကိုမူလဖန်တီးခဲ့သူတွေကတော့ Z မျိုးဆက်မြန်မာလူငယ်များလို့အဓိပ္ပာယ်ရမယ်။ Generation Z MM လူငယ်အဖွဲ့ဖြစ်ပါတယ်။ စ်ကောင်ဆောင်တွေအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူအများအများကအိမ်ထဲကနေရောလမ်းမပေါ်မှာထွက်ပြီးတော့ပုံစံမျိုးစုံနဲ့ကန့်ကွက်မကျေနပ်မှုကိုပြသနေကြတဲ့အထက်မှာဂီတနဲ့ဆန္ဒထုတ်ဖော်နေကြတဲ့တွေကလည်းအများအပြားပါဝင်နေတာပါချိုးတက်ဒရီယာတွေလေမှုတ်ဒရီယာတွေတီးခတ်နေကြတဲ့လူငယ်တွေပါတဲ့တန်ဆောင်တီးဝိုင်းအဖွဲ့တီးခတ်တီဆိုကြတဲ့တခြင်းကအာဏာရှင်ကိုအလိုမရှိဘူးအာဏာရှင်စနစ်ကြာရှုံးရမယ်ဆိုတာတွေကိုအဓိကရေးဖွဲ့တီးဆိုထားကြတာဖြစ်ပါတယ်အာဏာသိမ်းတဲ့အပေါ်လူငယ်တွေဘယ်လိုခံစားရရဲဆိုတဲ့ခံစားချက်ကနေဒီတခြင်းဖြစ်လာတာလို့ Generation CMM အဖွဲ့ကတီးဆိုသူတယောက်ကပြောပြပါတယ
်ညီမတို့ရဲ့ညီမတို့ဒီလူငယ်တွေရဲ့အယိုးရဲ့အသွေးရဲ့အသားရဲ့ကဒီအာဏာရှင်တွေကြာဆုံးဖို့ညီမတို့အခုချိန်မှာအကောင်ဆုံးကြိုးစားသွားမယ်အကောင်ဆုံးရည်တည်သွားမယ်ဆိုတဲ့အဓိပ္ပာယ်ပါဟုတ်ကဲ့
အာဏာသိမ်းတာကိုတက်တက်ကြွကြွဆန့်ကျင်နေကြတဲ့လူငယ်တွေကကိုတက်တဲ့ဂီတပညာနဲ့ဆန္ဒထုတ်ဖော်ဖို့စူးစီးမိခဲ့ကြတာဖြစ်ပါတယ
်။လူငယ်တွေကလည်းအရန်ကိုတက်ကြရတယ်၊ရန်ကိုပါဝင်ကျင်ကြတယ်။သူတို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွတဲ့အင်အားသူတို့လုံနိုင်တဲ့ profession နဲ့သူတို့ဆန္ဒထုတ်ဖော်ကျင်ကြရတယ်။အဲ့ဒီအချိန်မှာညီမတို့စူးစီးရလည်းအရန်လွယ်တယ်။အကုန်လုံးစုပေါင်းပြီးတော့လုပ်လို့ဖြစ်တာပါ။music ကဘလို့အချိန်နေဘလို့အချိန်ခါပဲရောက်အားလုံးရဲ့ဟိုအသွေးသားတွေကိုဝင်ရောက်နိုင်တယ်လို့ထင်တယ်။ညီမတို့ဒီလို music နဲ့ညီမတို့ဆန္ဒထုတ်ဖော်ခြင်းအဖြစ်လည်းဘေးလူတွေလည်းအကုန်လုံးဒီလိုမျိုးနုံနုံကြကြခံစားရမယ်လို့ညီမတို့ယုံကြည်ထားပါတ
ယ်။ရန်ကုန်မြို့လမ်းတွေပေါ်ကဆန္ဒပြပွဲတွေမှာ Generation CMM လူငယ်အဖွဲ့ရဲ့ Revolution ဆန္ဒပြတခြင်းတာမကနောက်ထပ်စာသားအဓိပ္ပာယ်ထည့်မိတဲ့အလိုမရှိကဘာမချေဘူး Michael Jackson ရဲ့ They Don't Care About Us စတဲ့တခြင်းတွေကိုလည်းတီးဆိုပြီးတော့အာနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေကြပါရဲ့ရှင်။ကျွန်မဆူမြတ်ပါမှာ
ဒီနေ့ဆန္ဒပြပွဲတွေမှာခေတ်စားနေတဲ့ revolution ဆိုတဲ့သချင်းအကြောင်းမဆူမြတ်မွန်တင်ပြသွားတာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းလိုမီတာ3040 48ကနေလဲရေဒီယိုကတဆင့်ဖမ်းယူနားဆင်နိုင်ပါတယ် Facebook မှာဆိုရင်လဲကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြမှာပါ
မြန်မာနိုင်ငံမှာဆင့်အာနာသိမ့်မှုအတွက်ကုလသမဂ္ဂဘက်ကအတက်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအပြောင်းအလဲတစ်စုံတစ်ရာမရှိသေးကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်။မြန်မာဆင့်အာနာသိမ့်မှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်ဒဏ်ခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘူရိုကတင်းနှင်လာနေမှာပြောပါတယ်။အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တင်းနှင်လာနေကလုတ်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းဆင်အာနာသိမ့်ဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုအတွင်ဆန္ဒပြသူတွေတေဆုံထိခိုက်ဒဏ်ရာရမှုအပေါ်ဂျာမနီအစိုးရကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပြီးဂျာမနီဆိုင်ရာမြန်မာတပ်အမတ်ကြီးကိုလည်းတင်းနှလာနေကဆင့်ခေါ်ပါတယ်မြန်မာနိုင်ငံဆင်အာနာသိမ့်အဖွဲ့တွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကတင်းနှလာနေမှာပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေအတွင်းကျမ်းမာရေးလုပ်သားတွေကိုပါဖမ်းဆီးထိန်းသိမ်းနေတာကြောင့်ဒီကိစ္စကိုစိုးရိမ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့ဂျီနီဗာသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ကျေးဇူးပါခင်ဗျာ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်မှုကဒေါခင်မျိုးသက်ဖြစ်ပြီးအသံပိုင်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်။သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံး BND ရဲ့အသွေအသွေကင်းဝေးကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.